ကချင်ပြည်နယ်ဖားကမြို့မှာ73စီတင်သွင်းတာကိုစစ်တပ်ကပိတ်ပင်ထားတာကြောင့် 73 စီစင်းလုံးနဲ့နှစ်ဆလောက်ထိမြင့်တက်သွားပါတယ်။ဒီလိုရေရှည်ပိတ်ပင်မယ်ဆိုရင်ခီးသွားတာနဲ့ကုန်ကြစရိတ်မြင့်တက်ပြီးတော့ကုန်စင်းလုံးတက်မာနဲ့တခြားလူမှုရေအခက်အခဲတွေပါတွေ့ကြုံရမှာကိုဒေသခံတွေစိုးရိမ်နေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြထားပါတယ်
။ဖားကမြို့မှာ73စီတင်သွင်းတာကိုစစ်တပ်ကမကြခင်ရက်ပိုင်းကပဲပိတ်ပင်လိုက်ပြီးတဲ့နောက်စိုင်းတွေမှာအကန့်အသတ်နဲ့ရောင်းနေကြပါတယ်။ဒါကြောင့်ဖားကံမြို့ကစီစံတွေမှာဒီဇယ်နဲ့ဓာတ်ဆီဝယ်ယူသူတွေတန်းစီနေတယ်လို့ဈေးကလည်းနှစ်ဆအထိမြင့်သွားတယ်လို့ဒေသခံတူက VOE ကိုပြောပါတယ
်။ဒါက8000တိကျသွားတယ်ဓာတ်ဆီပေါ့။ဈေးက4500 4000ပဲရှိတာ။ဒါတော့ဒီမြောက်ပိုင်းတိုင်းကပိတ်နေတယ်လို့ပြောတယ်။ဟုတ်ကဲ့။အနည်းကတော့အဲ့ဒါပိတ်နေတယ်ဆိုတော့တို့ဒီသူတွေကရှိရေးဝယ်တော့ရိုးရိုးဖြစ်သွားတယ်။
နောက်ဒီတကံတူကလည်းသူတို့ကြုံတွေ့နေရတဲ့အခြေအနေကိုအခုလိုပြောပြပါရဲ
ကျွန်တော်ကဆိုလို့ရှိရင်ကျွန်တော်တို့စီတိုင်းကြီးအကြည့်ထဲလို့ရှိရင်9000-8000အဲအခုကတော့5000 4000အဲ့လိုမျိုးကြီးကြတော့နော်အဲ့လိုမျိုးဆိုစီစီကနှစ်ခါပြတ်သွားတော့ပြီးကြတယ်စီကိုလိုချင်တဲ့တိုင်းတော့ရောင်းမပြီးတော့ဘူးဆိုတော့ limit နဲ့ရောင်းတာပေါ့နော်ဘလို့ကောင်းလို့ဆိုစိုက်ကလာတယ်လူတယောက်ဆိုလို့ရှိရင်ဆိုတော့တစ်ခါလာလားနှစ်ခါလာလားပေါ့အဲ့လိုပုံစံမျိုးရောင်းတာပေါ့နော
်စိုင်းကြီးတွေကိုမေးရမှာတော့ဓာတ်ဆီ92လီတာကို1500ကျပ်95ဆိုရင်2000ကျပ်နဲ့ရောင်းတဲ့ဆိုင်တွေရှိကြောင်းပြောပါတယ်လောလောဆယ်အခြားထီသားတွေမှာရောင်းနေတဲ့ဈေးက92လီတာကို920ကျပ်နဲ့95လီတာကိုကျပ်1000လောက်သာရှိတာပါစီတကာလန်ဆိုရင်4လီတာနီးပါးနဲ့ညီမျှပါတယ်ဒေသခံတချို့ကတော့အဓိကဓာတ်ဆီပြက်လက်တာဖြစ်ပြီးဒီဇယ်ဆီပြက်လက်တာမရှိကြောင်းလည်းပြောပါတယ်ဖားကံမှာ73စီဈေးတွေမြင့်တက်လာတာကြောင့်သွားလာရေးခက်ခဲမှာနဲ့ကုန်စင်းတို့မြင့်တက်လာမှာကိုစိုးရိမ်နေကြတယ်လို့ဖားကံမြို့ကန်တူကအခုလိုပြောပါတယ်
အတိကတော့သွားလာခက်ခဲလာမယ်တို့အဲ့မှာဆိုရင်ပြေကိုဆံကယ်နဲ့အဲကားနဲ့ဟိုမောင်းပြီးမှအိုးဝဲကချောင်းကနေတတ်တယ်ရတယ်အာနေတဲ့နေရာကနေမြင့်တဲ့နေရာကိုရေတွေစုပ်တည်ရတယ်အဲ့ဒါတွေအရေးခက်ခဲတွေလည်းဖြစ်လာမှာကုံစဲလုံးတက်လာမယ်အများကြီးပဲခြေသေးတက်တဲ့အတွက်ကြောင့်အနယ်မို့အများကြီးပဲဒါကြောင့်မလူကြီးကတအားကြောက်လန့်နေကြတာ
တရှိမှာကြောက်စင်းလုံငန်းကိုတပိုင်တနိုင်လုတ်ခိုင်းနေသူတွေမှာလည်းအခက်ခဲကြုံရနိုင်ကြောင်းပြောပါတယ်အခြားတစ်ဖက်မှာတော့စက်သုံးစီတင်သွင်းမှုကိုရေရှည်ပိတ်ထားမယ်ဆိုရင်ပေါင်ခိုတင်သွင်းတာဝယ်ယူတူလောင်ထားတာစာရာတွေကြောင့်မီးဘေးအန္တရာယ်ရှိလာမှာကိုစိုးရိမ်သူတွေလည်းရှိပါတယ်လက်တလောအခြေအနေမှာဘာကြောင့်စက်သုံးစီတင်သွင်းမှုပိတ်ပင်တာလဲဆိုတာဒေသခံတွေကြားမှာရှင်းရှင်းလင်းလင်းမသိကြသေးပါဘူးအဓိကအဖြစ်တော့ဒီအပိုင်းတွေအတွင်းတပ်မတော်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားတာနဲ့ဆက်ဆံနိုင်ကြောင်းသုံးသပ်တာတွေရှိပါတယ်ဖာကံမျိုးကဌာနဆိုင်ရာတာဝန်ရှိသူတူကိုမေးတာမှာတော့စက်သုံးစီပုံမှန်တင်သွင်းနိုင်ဖို့အတွက်စက်သုံးစီလုပ်ငန်းရှင်တွေနဲ့မြို့နယ်တာဝန်ရှိသူတွေကပြည်နယ်ကောင်စီကိုတင်ပြထားကြောင်းနဲ့လာမယ့်2-3ရက်အတွင်းအကန့်အသတ်နဲ့ပြန်ပြီးတင်သွင်းခွင့်ရလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရခင်ဗျာ